မြန်မာတာဝန်ရှိသူတွေဖမ်းဆီးထားတဲ့ရိုက်တာသတင်းထောက်တွေကြမ်းကြမ်းမာမာရှိနေပြီးတော့ဥပဒေနဲ့အညီထိန်းသိမ်းထားတယ်လို့သမရယုံပြောခွင့်ရကပြောပါတယ်။သတင်းထောက်နဲ့အောင်ဖမ်းဆီးခံရတာသတင်းတပတ်နေပါကြာလာပြီဖြစ်ပေမဲ့ခုချိန်ထိမိသားစုဝင်တွေဘက်ကသတင်းသုံးတရားမသိရသေးပါဘူး။သမရယုံပြောခွင့်ရသူကတော့သတင်းထောက်တွေရဲ့အမှုကိုဥပဒေအတိုင်းဆောင်ရွက်သွားမယ်လို့ဆိုပါတယ်။ VOA မြန်မာပိုင်းသတင်းထောက်မိခါကသတင်းပေးပို့ထားပါတယ်။
ပြီးခဲ့တဲ့တပတ်အင်္ဂါနေ့ဒီဇင်ဘာ12ရက်နေ့ညကရဲတော်ဝင်ရှိသူတွေနဲ့တွေ့ဖို့ချင်းဆိုမှုကြောင့်တွားရောက်တွေ့ဆုံခဲ့တဲ့ရိုက်တာသတင်းဌာနသတင်းတောက်တွေဖြစ်တဲ့ကိုတပ်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်စဉ်အစီရင်ခံစာများလက်ဝဲတွေ့ရှိမှုနဲ့မြန်မာနိုင်ငံအစိုးရလှုပ်ဝက်ချက်အဥပဒေပုံမှန်၃နဲ့ရန်ကုန်မြို့ထောက်ကျပ်နယ်မြေရဲစခန်းကဖမ်းဆီးခဲ့တာဖြစ်ပါတယ်။ရိုက်တာသတင်းဌာနကသတင်းနောက်9ဦးဖမ်းဆီးခံရတာတပတ်ခန့်ရှိနေပြီဖြစ်ပေမဲ့မိသားစုရောရှေ့နေပါခုချိန်ထိတွေ့ခွင့်မရသေးတဲ့အပေါ်သူတို့ရဲ့လုံခြုံရေးကိုမိသားစုဝင်တွေနဲ့သတင်းသမားတွေဘက်ကအထူးစိုးရိမ်မှုတွေရှိနေခဲ့တာဖြစ်ပါတယ်။အခုချိန်ထိသူတို့ကိုဘယ်နေရာမှာဖမ်းထားတယ်ဆိုတာလည်းမသိရသေးပါဘူး။သတင်းတောက်တွေဖမ်းဆီးခံထားရတဲ့အခြေအနေနဲ့ပတ်သက်လို့သမရယုံပြောရေးဆိုခွင့်ရှိသူဦးစောထေးကို VOA ကဆက်သွယ်မေးမြန်းတဲ့အခါသတင်းတောက်တွေကြမ်းကြမ်းမာမာရှိပါတယ်လို့အခုလိုပြောသွားပါတယ်။
ကျွန်တော်သိရတာကဒီကျန်းမာရေးမှာဥရုံနဲ့ဒီပဲရှိပါတယ်ဟုတ်ကဲ့ဒီသေးသေးကဆက်တယ်ကဒီဥရုံနဲ့အညီလုပ်ဖို့ပဲရှိပါတယ်ဟုတ်
ရဲတာဝန်ရှိသူတွေနဲ့ညစာစာရင်တွေ့ဆုံဖို့ဖိတ်ကြားခံရပြီးနောက်ချင်းဆိုထားတဲ့ညမှာပဲတည်င်းတောက်နှစ်ယောက်ဖမ်းဆီးခံလိုက်ရတာဖြစ်ပြီးမြန်မာနိုင်ငံအစိုးရလှုပ်ဝက်ချက်အဥပဒေနဲ့ပုံမှန်တက်ခံရတာဟာအကွက်စင်တာများလားဆိုတဲ့တွက်ဆမှုတွေလည်းရှိနေပါတယ်ဒရင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဖမ်းဆီးပြီးစစ်ဆေးနေတာတပတ်လောက်ရှိနေပြီဖြစ်လို့မတင်ကားစရာရလက်တွေတကယ်ပဲတွေ့ရှိသလားဆိုတာကိုတော့ဥစော်ထေးကဖြေဖို့ညှင်းဆန်ခဲ့ပါတယ်ဒါပေမဲ့ဥပဒေနဲ့အညီဆက်လက်အရေးယူသွားမယ်လို့ဆိုပါတယ
်နံပါတ်၁ချက်ကဒါကဟိုတရားရုံးမှာအမှုဖွင့်ထားတယ်တရားရုံးရဲ့ဟိုလုပ်ပိုင်ခွင့်နဲ့မှရှိတယ်ပေါ့အဲ့ဒီအမှုကြောင့်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့ဘယ်လိုဘယ်လိုကြောက်ဆိုတော့ကျွန်တော်တို့ကပြောဖို့မရှိပါဘူးပြောရင်ကျွန်တော်တို့ကအခုချိန်မှာတရားရုံးမှာအမှုဖွင့်ထားတဲ့တရားဝင်လုပ်ပိုင်ခွင့်ကိုသွားပြီးတော့ဒီကုံတရားတရားမှုရှိမှဆိုတဲ့ချက်ပါဥပဒေတိုင်းပဲဖြစ်ရပါလိမ့်မယ်ဒါပဲကျွန်တော်တို့ကပြောလို့ရပါ
သတင်းတောက်တွေကိုမိသားစုနဲ့ဘယ်ချိန်ပေးတွေ့မယ်ဘယ်တရားရုံးမှာဘယ်တော့ရုံးထုတ်မလဲဆိုတာကိုတော့ဥစော်ထေးကဖြေကြားခဲ့ခြင်းမရှိခဲ့ပါဘူးဖန်းစည်းကန်ရိုက်တာသတင်းတောက်ကိုတက်ဦးမောင်ခကိုဝါလုံးရဲ့ဇနီးမတ်အီမွန်ကတော့သူမခင်မုန်းကိုအသက်ရှင်လျက်ပြန်လဲတွေ့ဖို့သာလိုလားတယ်လို့ VOE ကိုပြောပါတယ်သူခင်မုန်းဟာအစိုးရဘက်ကဆွဆွဲတယ်လို့ပြစ်မှုကျူးလွန်သူမျိုးမဟုတ်ဘူးလို့လည်းပြောပါတယ
်ဆဲအနေဆိုရင်သူလက်ထဲမှာလူဝိုင်းရှိနေတာဆိုတော့လေအချိန်လေးကတော့ဘာမှမသိဘူးရှုပ်တွေးနေတယ်လို့ပြောလိုက်ရင်ကို့မှာရင်းညပူသွားပြန်ရောသူများရဲ့လူမှားပါလို့ပြောရင်တခါရင်းနေရပြောဘူးအယူမှလို့ဖြစ်ဒီနေ့ပါစစ်စစ်လုပ်လို့ရတယ်နေသားမရှိပုံတည်းရောက်ရတယ်လို့ပြောအောင်လဲမရင်ဟိုကျမတို့နေနေအနေထားကိုလည်းလာကြည့်အောင်ဘလို့နေထိုင်နေရလဲဆိုတော့ဟိုဒီလိုတည်းရောက်စားပြီးတချို့လုပ်နေရတော့ဆင်းရဲတတ်တာနဲ့နေနေရတဲ့အိမ်တော်စုတွေမဟုတ်ဘူးတက်စုလုံးဒီလောက်ထိရောရောမှာနေရလို့ရမဟုတ်ဘူးတိလား
ရိုက်တာသတင်းတောက်နှစ်ယောက်ကိုပြန်လွှတ်ပေးဖို့အတွက်သတင်းသမားအဖွဲ့အစည်းတွေကတောင်းဆိုနေကြပါတယ်ရခိုင်ပြည်လုံခြုံရေးအခြေအနေတွေနဲ့ဆက်ဆက်ပြီးရိုက်တာသတင်းတောက်နှစ်ယောက်ဖမ်းဆီးခံထားရချိန်မှာပဲမောင်တော်မျိုးအင်းတင်ရွာမှာပညာရေးဝန်ထမ်း၄ဦးနဲ့အရက်သားတဦးကိုပြီးခဲ့တဲ့ဒီဇင်ဘာ16ရက်နေ့ကစစ်ဖက်ရေးရာလုံခြုံရေးစရဖနဲ့ရဲတပ်ဖွဲ့တွေကခေါ်ယူစစ်ဆေးလျက်ရှိပါတယ်။သူတို့ကိုစစ်ဆေးမှုဟာရိုက်တာသတင်းတောက်တွေဖမ်းဆီးခံရတဲ့အမှုနဲ့ဆက်ဆက်နေတယ်လို့ပြည်တွင်းသတင်းတချို့မှဖော်ပြပေမဲ့ VOA ကတော့တိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ရခိုင်ပြည်နယ်အခြေစိုက်လုံခြုံရေးဆိုင်ရာအဖွဲ့တွေစီကို VOA ဘက်ကအကြိမ်ကြိမ်ဆက်သွယ်မေးမြန်းပေမဲ့အတည်ပြုပေးနိုင်ခြင်းမရှိသလိုလုံခြုံရေးအဖွဲ့တွေဘက်ကဖြေကြားခြင်းလည်းမရှိခဲ့ပါဘူး။မောင်နှောခရိုင်အထွေထွေအုပ်ချုပ်ရေးမှုဦးရဲထွတ်ကတော့ဖမ်းဆီးမှုနဲ့ပတ်သက်လို့အခုလိုဖြေခဲ့ပါတယ်
။ဆက်ကတဲ့သတင်းပေါ်မှာမူတည်ပြီးမှဖော်ယူနေရတာကအဲ့ဒါတော့သူသတင်းဟိုအဖွဲ့တွေလူရင်းဖွဲ့ကြီးလုပ်တဲ့ဟာကျွန်တော်တို့တော့လည်းမသိသေးဘူး။
ခေါ်ယူစစ်ဆေးခံရသူတွေကတော့မောင်နှောလက်ထောက်ပညာရေးမှုဦးမြင့်စိုးအင်းတင်ရွာမူလာတန်းကျောင်းဦးအောင်သိန်းဖြူနဲ့မူလာတန်းကျောင်းဆရာနှစ်ဦးတို့ဖြစ်တယ်လို့ဒေတာခံတွေကပြောပါတယ်။အမည်မဖော်လိုတဲ့မောင်နှောဒေတာခံတဦးကတော့ဒီ၅ဦးမှာရခိုင်တက်မတော် AA နဲ့ပတ်သက်တယ်လို့သတင်းရလို့အခုလိုခေါ်ယူစစ်ဆေးခံနေရတယ်လို့လည်းသတင်းတွေထွက်နေတယ်လို့တန်တွဲဘက်ကရေလုံသားတွေကိုမောင်နှောကိုအစိုးရအစီအစဉ်နဲ့အလွဲသုံးစားလို့ခေါ်ယူနေရချထားဖို့လုပ်တာကြောင့်အစစ်ဆေးခံနေရတယ်လို့လည်းသတင်းတွေထွက်နေတယ်လို့ပြောပါတယ်။အချို့ကတော့လုံခြုံရေးဆိုင်ရာပေါက်ကြားမှုနဲ့လည်းဆက်နွယ်နေတယ်လို့လည်းဆိုကြပါတယ်။ဖမ်းဆီးစစ်ဆေးကံပညာရေးဝန်ထမ်းအချို့ကိုမောင်နှောမှာထားပြီးအချို့ကတော့စစ်တွေကိုခေါ်ဆောင်သွားတယ်လို့လည်းဒေတာကံတွေကပြောဆိုထားပါတယ်အခုချိန်ဒီအစိုးရဘက်ကဒီပညာရေးဝန်ထမ်း၄ဦးနဲ့အရက်သား၁ဦးကိုဘာလို့ခေါ်ယူစစ်ဆေးလဲဆိုတာကို ထုတ်ပြန်ခြင်းမရှိသေးပါဘူးရှင်
မမေခါဝါရှင်